မင်းစုလိုင်လ23ရက်နေ့ကနေပြည်တော်မှာကျင်းပတဲ့စစ်ကောင်စီအစည်းအဝေးမှာအာဏာသိမ်းကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတိုင်းပြည်မှာလုံခြုံရေးနဲ့တရားဥပဒေစိုးမိုးမှုရှိအောင်ဆောင်ရွက်ဖို့အတွက်လိုအပ်နေတယ်လို့ပြောဆိုသွားတာပါ။ဒီနှစ်အတွင်းဇူလိုင်လ17ရက်နေ့အထိရရှိထားတဲ့အချက်လက်တွေအရပြည်တွင်းမှာဖောက်ခွဲဖျက်ဆီးမှုအကြိမ်900နီးပါးရှိခဲ့ပြီးသေဆုံးသူ982ဦးရှိခဲ့တယ်လို့ထုတ်ပေါ်ပြောဆိုခဲ့ပြီးတော့တည်ငြိမ်အေးချမ်းဖို့အတွက်လိုအပ်နေတယ်လို့ပြောသွားတာပါ။တဟာဖြစ်အရေးပေါ်ကာလအနေနဲ့တက်တန်းတိုးအုပ်ချုပ်နေတာဒီလကုံမှာပြည်တော်မှာမို့နောက်ထပ်တက်တန်းတိုးဖို့အတွက်အလားအလာပြနေတာဖြစ်နိုင်တယ်လို့နိုင်ငံရေးခက်ခက်တွေကတုံ့သက်ပြောဆိုကြပါတယ်။တကယ်တော့အခုလိုတက်တန်းအကြိမ်ကြိမ်တိုးနေတာကတရားမဝင်သလိုနောက်ထပ်6လတက်တန်းတိုးမယ်ဆိုရင်လည်းအခြေအနေတွေကပိုဆိုးလာဖို့သာရှိပြီးတိုင်းပြည်အတွက်ပဲနှစ်နာစေလိမ့်မယ်လို့နိုင်ငံရေးလေလာတုံ့သက်သူတို့ကပြောပါတယ
်။အဲတိုင်းပြည်ကြီးတွေကအခုဒီဖွဲ့စည်းပုံသူတို့ဖွဲ့စည်းပုံကို2000တာမန်ချင်းလို့မဟုတ်လို့ချောင်းလာခါတတန်းတူတယ်ဆိုတော့ဒီကြော်ဝဲလက်တော့မဖြစ်ဘူးပြောင်းမလို့ပေါ့နော်ချင်းရတော့ဟိုပုံပုံတော့ဒီပုံရတော့ပုံဆူလာဦးလို့ရှိတယ်အငယ်ကြီးနော်ဒီဝိုင်းရောတိုင်ပြီးဒီမူကြီးအရာရာပေါ့ပုံဆူလာဦးပဲရှိတယ်ဒီခုနကသူ့ဟာသူခင်းနိုင်ဦးမေနော်အဲဒီထဲမှာဟိုတိုင်ပြီးစီနေဦးမေကလူတွေကခင်းနိုင်ဦးမေလို့လူကကျူးလာနေပါပဲ။တော်မယ်ချင်းကြီးရရှိချက်တော့ဘုကောင်းလာဖို့တော့တိုက်ရိုက်မှာမရှိဘူး။ဒီအချင်းလေးကိုသူထိနေဦးမယ်။လာသူသူလူတို့ချင်းကြီးကဟာနိုင်နေတယ်လို့အဲမဟုတ်ရင်တော့သူကသူချင်းလေးရောသူကဆက်ကျူးလာနေဦးမှာ။ဒါမှလည်းသူ့လူတွေသူချင်းလို့ရမှာမဟုတ်ဘူ
း။အနာသိန်းကောင်းဆောင်ကတော့အရေးပေါ်ကာလကြေညာထားတာကိုရုပ်သိမ်းရွေးကောက်ပွဲပြန်လဲကျင်းပပြီးအနိုင်ရပါတီကိုအာဏာလွှဲပေးဖို့စီစဉ်ထားပေမဲ့လည်းတည်ငြိမ်အေးချမ်းရေးလှုပ်ဆောင်ဖို့လိုအပ်နေတယ်လို့ပြောပါတယ်။စကိုင်းတိုင်းချင်းပြည်နယ်နဲ့ကယားပြည်နယ်တွေမှာလုံခြုံရေးအခြေအနေကအဆိုးဆုံးဖြစ်နေတဲ့အကြောင်းနဲ့အဲ့ဒီဒေသတွေမှာလုံခြုံရေးအတွက်ပုံမှုဆောင်ရွက်ဖို့လိုအပ်နေတယ်လို့လည်းဘူယုံမူကြီးမေအောင်လိုင်ကမနေ့တုန်းကပြောဆိုသွားတာပါ။အရေးပေါ်ကာလတက်တန်းတိုးမဲ့အကြောင်းတရားဝင်ကြေညာတာမဟုတ်ပေမဲ့လို့တိုးဖို့လိုအပ်တဲ့အခြေအနေတွေအဖြစ်နဲ့ပြောဆိုသွားခဲ့တာပါ။ကြောက်ကြည့်မယ်ဆိုရင်ဒီလကုံမှာတက်တန်းတိုးနိုင်တယ်လို့လာမယ့်6လအတွင်းတွေးဆုံဆွေးနွေးဖို့ကြိုးစားတာလို့အပြောင်းလဲတွေလည်းဖြစ်လာနိုင်တယ်လို့နိုင်ငံရေးလည်လာတုံးသက်သူဦးရထွန်းကပြောပါတယ
်6လအတွင်းမှာဗာလီလုတ်ခဲ့တာတော့ဆိုတော့စီရေးနီးနဲ့ပဲအဲဒီစီရေးနီးနဲ့ပဲစီရေးအရာပုံကန်တိုက်ခိုက်နေတဲ့အဲဒီနေရာတွေကိုဒေသတွေကိုသူတို့ဒီနှိမ်နင်းတာပေါ့နော်အစီရေးအရာအနိုင်ယူဖို့အစီရေးအရာဒီချုပ်ကန်နိုင်ဖို့ထုတ်ဒူးစားခဲ့တာအစီအင်းနဲ့ဒီလိုမြေဝဲပြပြအောင်လုပ်တဲ့ကိစ္စကိုသူ့ကြီးပဲမရနိုင်တဲ့အခါဘာတွေနဲ့လှုပ်လာနိုင်လို့ဆိုနိုင်ငံရေးနည်းနဲ့အခုတော်ဆန်းစုကြည်တွေနဲ့ဆွေးနွေးကြည့်တဲ့အခါကျတော့သူတို့အခုဖန်စီထားတဲ့ NLD ကောင်းဆောင်တွေကိုလွတ်ပေးပြီးတဲ့အခါကျတော့သူတို့လုံးမဲ့ရွေးကောက်ပွဲမှာပါဝင်ရှိနိုင်ဖို့အတွက်ဆွေးနွေးနိုင်တာမျိုးလုပ်နိုင်တယ်
စစ်ကောင်စီဟာ2022ခုနှစ်ဇန်နဝါရီလမှာအာဏာသိမ်းခဲ့ပြီးတဲ့နောက်ဖွဲ့စည်းပုံနဲ့အညီလှုပ်ဆောင်တာလို့ဆိုပြီးအရေးပေါ်ကာလ6လတက်တန်းကိုအကြိမ်ကြိမ်တိုးခဲ့တာလည်းဖြစ်ပါတယ်။ဒီနှစ်ဇန်နဝါရီလ31ရက်နေ့ကနောက်ဆုံးအကြိမ်တက်တန်းတိုးခဲ့တာကတော့အခုဇူလိုင်လကုန်မှာ6လတက်တန်းပြည့်မှာဖြစ်ပါတယ်။အာဏာသိမ်းအုပ်ချုပ်နေတဲ့ကာလအတွင်းမှာနိုင်ငံတော်ဝန်ဆန့်ကျင်ကန့်ကွက်ဆရပြမှုတွေနဲ့လက်နက်ကင်လှုပ်ရှားမှုတွေပေါ်ပေါက်ခဲ့တယ်လို့အကြမ်းဖက်မှုတွေကလည်းတစ်နေ့တစ်ခြားပိုဆိုးလာနေတာဖြစ်ပါတယ်ရှင်။